မြန်မာကိုထိုင်းမှာအတင်းနဲ့လုပ်မဲ့ကိုဘရာကိုအမေရိကန်ပူတွဲစစ်လက်ကျင်ကံမဖိတ်ဘူးလို့ထိုင်းကပြောလိုက်ပါတယ်။ထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပလေ့ရှိတဲ့အမေရိကန်စစ်တပ်နဲ့ပူတွဲစစ်ရေးလက်ကျင်တဲ့ကိုဘရာကိုရွှေမြူဟောက်စစ်စင်ရေးလက်ကျင်မှုကိုပုံစံပြောင်းကျင်းပမှာဖြစ်တယ်လို့မြန်မာနိုင်ငံကိုလေးလာသူဖြစ်တက်ရောက်ဖို့ဖိတ်ကြားမှာမဟုတ်ဘူးလို့ထိုင်းစစ်တပ်ကပြောလိုက်ပါတယ်။ဖေဖော်ဝါရီလ20ရက်နေ့ကနေမတ်လ5ရက်နေ့ထိကျင်းပမဲ့စစ်ရေးလက်ကျင်ကံမှာပုံမှန်ပါဝင်တဲ့တပ်ရင်းအား8900ကျော်ကနေ3400ထိလျှော့ချသွားမယ်လို့လည်းပူတွဲစေဦးစီးအရာရှိချုပ်နတပေါ်ဘောင်ငန်ကမနေ့ကပြောလိုက်ပါတယ်ကိုဗစ် -19 ရောဂါကာကွယ်ရေးဆိုင်ရာစီမင်းစည်းကမ်းတွေအရတင်းတင်းကြပ်ကြပ်လိုက်နာကျင်းပသွားမယ်လို့လည်းသူကပြောပါတယ်ကိုဘရာကိုစစ်ရေးလေ့ကျင့်မှုကိုအသုံးချပြီးမြန်မာနိုင်ငံကတိုင်းဒေသလက်နက်ကိုင်ဖွဲ့တွေကိုအမေရိကန်နိုင်ငံကစစ်လက်နက်တွေထောက်ပံ့ပေးမယ်ဆိုတဲ့ကောလာဟလတွေထွက်နေတဲ့အကြောင်းနဲ့ဒီသတင်းမဟုတ်ကြောင်းကိုလည်းထိုင်းပူတွဲစေဦးစီးအရာရှိချုပ်နတပေါ်ကညင်းထတာကိုဘန်ကောက်ပို့သတင်းစာမှာရေးထားပါတယ်တကယ်တော့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရတဲ့ကိုဗစ်ကာကွယ်ဆေးပေးဖို့နိုင်ရင်မှာထိုင်းနဲ့အမေရိကန်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်။နှစ်စဉ်စီးရေးလေ့ကျင့်မှုတွေမှာဒေသတွင်းနိုင်ငံတွေကိုလေ့လာသူဖြစ်တယောက်ဖို့ဖိတ်ကြားလေးရှိပြီးမြန်မာစစ်တပ်ရဲ့လူခွင့်ချုပ်ဖောက်မှုတွေကြောင့်လေ့လာသူဖြစ်ဖိတ်ကြားမှုပေါ်အရင်နှစ်တွေကလည်းဝေဖန်မှုတွေရှိခဲ့ပါတယ်ခင်ဗျ။